တော်ရှင်များခင်ဗျအခုဆက်လက်နားဆင်ကြမယ်မြမရေးဆုံးသတ်ချက်ကတော့ပြည်ပြည်နယ်ကတရုတ်စီးပွားရေးလုပ်ငန်းတွေရဲ့ MDA ဒုတိယပိုင်းဖြစ်ပါတယ်ဒီကိစ္စကိုစုံစမ်းဖော်ထုတ်တင်ပြသူထဲမှာတူပါဝင်ဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်တမဟောင်းပရစ်လက်ကလပ်နဲ့ကျွန်တော်ကြိုဆိုသွားဆွေးနွေးသုံးသပ်ထားပါတယ
်ကောင်းတဲ့နေရာမှာကိုနှက်ကြဒီလိုရက်တွေဟာဉာဏ်ရည်ကိုချင်းချောင်းနေဆိုတာသိအရေးကြီးတဲ့ကိစ္စပါဒီတောင်ရှိသူတွေတချို့ကပြောကောင်းပြောမှာပေါ့လေဒါဟာညဉ့်ဉန်းကြီးအတွက်လိုက်ပြောထားတာလို့အဲ့ဒါအခုညဉ့်ဉန်းနဲ့ဘယ်လိုဆက်ဆက်လက်ဆက်နဲ့ပြောပြပါခင
် Well I don't think it adds anything positive to the peace process but the peace process is part of the problem because the peace process has concentrated almost exclusively on the nationwide
ညဉ့်ဉန်းကြီးတွေညဉ့်ဉန်းကြီးတွေအကျိုးရှိတယ်လို့မဖြစ်ပါဘူးဉာဏ်ရည်လုပ်ငန်းရှင်ကိုလိုက်ကူကဒီပြဿနာရဲ့တစ်ကြိမ်တစ်ပိုင်းပဲလို့ပြောလို့ရပါတယ်။ဉာဏ်ရည်လုပ်ငန်းရှင်ကလုံခြုံရေးကိစ္စအတွက်တနင်္ဂနွေလုံးအပြည့်ခန့်ရစဲရေးကိုပဲအာရုံစိုက်နေလို့ပါပဲ။တက်မတော်ကလုံခြုံရေးကိုထိစုံနေတာဖြစ်ပြီးတော့ဉာဏ်ရည်လုပ်ငန်းရှင်ရဲ့အစိတ်ပိုင်းကြီးဖြစ်ပြီးဉာဏ်ရည်စီးပွားရေးနဲ့လူမှုရေးကိစ္စတွေကိုထဲထဲဝင်ဝင်ဆွေးနွေးခင်မရအောင်ပိတ်ပင်နေတာပါ။ရက်သားကြည့်သူတွေအနေနဲ့လည်းသူရဲ့သွေးရင်ကြောင်းကြမှုတွေကိုဉာဏ်ရည်လုပ်ငန်းရှင်မှာပါဝင်ဆွေးနွေးခင်မရကြပါဘူး။တဲ့နဲ့ကြိုင်တွေအတွက်ပြီးသားလို့ဖြစ်နေတာပါတက်မတော်အပါဝင်ပေါ့နိတဲ့နဲ့ကြိုင်အဖွဲ့ရင်းကညီငယ်လုပ်ငန်းစဉ်ကိုအသုံးချပြီးတော့တိုင်းပြည်မှာဩဇာတောင်းဖို့နိုင်အောင်ဒုတ်ပိုင်ခွင့်ပေါင်းကိုကျေပြအောင်ချက်ထွေနေကြတယ်ဒါကြောင့်မလို့ရေရှည်မှာညီငယ်ရေးအတွက်အလားလာမကောင်းဘူးလို့ပြန်ပြီးစတာ
ဒါကတော့မြန်မာနိုင်ငံညီငယ်ရေးနဲ့ပတ်သက်တဲ့ကိစ္စပါခင်ဗျာအခုဆက်လက်ပြီးတော့နိုင်ငံတကာအကျိုးစီးပွားနဲ့ဘယ်လိုပတ်သက်တယ်ဆိုတာလည်းကျွန်တော်နည်းနည်းသိချင်ပါတယ်2015လုံးကတော့မြန်မာနိုင်ငံဟာပွင့်လင်းလွတ်လပ်မှုရှိရပြီဖြစ်တဲ့ယင်းညွှန်းနာမှုအင်ပဒံကောင်းတဲ့နေရာတစ်ခုဖြစ်တယ်ဆိုပြီးတော့နိုင်ငံတကာအထူးစိတ်ဝင်စားကြရပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကြတော့ဒီဟာစီးပွားရေးအကျိုးစီးပွားထက်မဟာဗျူဟာအကျိုးစီးပွားနဲ့များပတ်သက်ပြီးစိုးရိမ်ခြင်းဖြစ်နေသလားဆိုတာသိချင်ပါတယ်ပြောပါဦးပရိသတ်။
Oh, it's not really, it's not necessarily a strategic concern for the United States. It is a major concern promotion of democracy and the establishment of a stable democratic government in Myanmar, this is not going to be contributing to that. In fact, quite the opposite. It does not contribute to stability in the country.
မဟုတ်ပါဘူးဒါမဟာဒီဝါအရဆိုရင်လို့မဟုတ်ပါဘူးဒီလိုပါတည်ငြိမ်တဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ကြိုးပမ်းနေတဲ့မြန်မာနိုင်ငံအတွက်ဘလို့မှအကျိုးမရှိနိုင်ပါဘူးလုံးဝဆန့်ကျင်နေပါတယ်ဒါတည်ငြိမ်မှုကိုလည်းအာမပေးပါဘူးဒီမိုကရေစီကိုလည်းအထောက်အကူမဖြစ်စေပါဘူးအာဏာပြအုပ်စိုးတဲ့သူကိုပဲပုံမှုဦးစားပေးအောင်လုပ်ပေးနေတဲ့သဘောဖြစ်ပါတယ်တနက်နေ့အုပ်ချုပ်တဲ့ပုံစံပေါ့ရှင်ဒါကိုအမေရိကန်ကသူ့အကျိုးစီးပွားလို့ဘလို့မှမယူဆနိုင်ပါဘူးနောက်တစ်ချက်ကလည်းတရုတ်ရာဇဝတ်တိုင်းတွင်မြန်မာနိုင်ငံမှာတိုးပွားလာတဲ့ကိစ္စပါဒီတိုင်းတွေဟာအမေရိကန်ပြည်ထောင်စုမှလည်းရှိနေပါတယ်သူတို့ဟာနိုင်ငံတကာမှာလည်းဥပဒေနဲ့စတင်တဲ့လုပ်ငန်းတွေအများအပြားလုပ်ကိုင်နေကြတာပါဒါတွေကိုဟန့်တားဖို့ကျမတို့ဟာမြန်မာအပါအဝင်တခြားအစိုးရတွေနဲ့ပါပူးပေါင်းဆောင်ရွက်နေပါတယ
်နိုင်ငံတကာအစိုးရတွေဆိုတာကတကယ်တော့ဒီကိစ္စမှာအဓိကတောင်းဆိုရာတရုတ်အစိုးရမဟုတ်ဘူးလားပြည်ထောင်စုတရုတ်အစိုးရအနေနဲ့ကောဒီကိစ္စကိုဝင်ရောက်ဟန့်တားဖို့တောင်းမရှိဘူးလ
ားOn the territory, Emma, I'm not sure they do. They should have their own police doing that, but they're not doing it because.
You see, yeah, you know, so yeah, I'm a pig calling it. You might need me, my shop shop, look, we are in my room.ရှင်ကအဲ့လိုလုပ်ရှင်ကျင်တာမျိုးလားဆိုတော့ကျမမသေးကြပါဘူး။ကမ္ဘောဒီးယားမှာတော့ဟွန်ဆန်ကတရုတ်ရဲတွေကိုခေါ်ယူနှိမ်နင်းခွင့်ပေးခဲ့ပါတယ်။မြန်မာနိုင်ငံကတော့ဒါမျိုးလုပ်ရှင်ကျင်နိုင်တယ်လို့မထင်ပါဘူး။သူတို့မှရဲတပ်ဖွဲ့ရှိတယ်လေ။ဒါပေမဲ့အဲ့ဒီရဲတွေကတက်မတော်လက်အောက်ခံဖြစ်နေတော့ဘာမှမလုပ်နိုင်ပါဘူး
။ဆိုတော့ပရစ်လာကဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဟာနိုင်ငံတကာတွေနဲ့ညှိနှိုင်းပြီးတော့ဟန်တာဖို့စီစဉ်နေလို့ဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကဘယ်လိုများဒီကိစ္စကိုဝင်ရောက်ဟန်တာနိုင်မယ်ဆိုတာလည်းပြောပါဦးခင်ဗျာ
Well it's difficult for us to assist in it if we're not requested you know if our assistance is not requested and I don't think it has been and furthermore I think that it really China should
ကျမတို့အနေနဲ့ဒီကိစ္စကိုဝင်ရောက်ကြည့်ဖို့ဖြတ်ခဲပါတယ်။မြန်မာနိုင်ငံဘက်ကအကူအညီမတောင်းဘဲလုပ်ပေးလို့မရပါဘူး။ဒါပေမဲ့ဒီကိစ္စမှာတရုတ်ကပဲမြန်မာနိုင်ငံနဲ့ရဲတွေမရှိလို့ဖြစ်နေသူတို့တရုတ်ပြည်ထဲမှာပဲဒီတိုင်းတွေကိုထိကုတ်တက်ပါတယ်။ဒီကိစ္စဟာတရုတ်တို့ရဲ့ကမ္ဘာလမ်းစီမံကိန်းအတွက်အများကြီးထိခိုက်စေပါလိမ့်မယ်။ဒီကမ္ဘာလမ်းစီမံကိန်းမှာကဒီရာဇဝတ်တိုင်းတွေဝင်နှောက်လာရင်တော့ဖွံ့ဖြိုးရေးနိုင်ငံတွေကိုထိခိုက်စေနိုင်ပါတယ်။ဒါကြောင့်လည်းတရုတ်အစိုးရဟာဒီလိုတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အခါသူတို့ကိုထိန်းချုပ်ဖို့ပြည်ထဲမှာပဲလုပ်ဆောင်ဖို့လိုအပ်ပါတယ်
အဲ့တော့တရုတ်ကဝင်ရောက်ကူညီနိုင်မှာမဟုတ်ဘူးမြန်မာနိုင်ငံအစိုးရကတရုတ်ရဲတွေတိုင်းပြည်တွေကိုဝင်လာမှာတိုက်မှာမဟုတ်ဘူးဆိုတော့အမေရိကန်အစိုးရအနေနဲ့ရောဘယ်လိုများကူညီနိုင်မဲ့အခြေအနေရှိပါလဲဝင်ရောက်ပြီးတော့ကျွန်တော်ဆင်းရဲမဲ့ခင်နူအဟိုဒီရေတို့ပါတို့မွေးဆွားတိုက်ချင်ရေးအတွက်မြန်မာနိုင်ငံမြောက်ပိုင်းမွေးဆွားဒေသမှာအမေရိကန်တချို့ပေါ့ဒါပူပေါင်းဆောင်မှုတွေရှိခဲ့တယ်ဆိုတာကြားဘူးပါလေကျွန်တော်ဆိုတော့ဒီကိစ္စမျိုးမှာရောအမေရိကန်အစိုးရနဲ့ဝင်ရောက်ကူညီနိုင်ကြအကြောင်းတုံ့တရားမရှိဘူးလားခင်ဗျာအမေရိကန်တရားဥပဒေစိုးမိုးရေးအဖွဲ့အစည်းရဲ့အနေနဲ့ပေါ်တဲ့အထူးဖြင့
် We are an open society and we are very vulnerable to these kinds of operations and so our law enforcement constantly to try and keep us from corrupting our system
သူတို့ဒီရာဇဝတ်ဆိုင်တွေရဲ့လှုပ်ရှားမှုတွေကကျမတို့ရဲ့ပွင့်လင်းတဲ့လူပေါင်းအတိုင်းဝိုင်းတွေအခွဲတကူထိခိုက်နိုင်ပါတယ်အမေရိကန်ပြည်အောင်စုရဲ့လုံခြုံရေးနဲ့နောက်အခရီးတရားကြီးကင်းအောင်ပေါ့နော်ဒီလိုမျိုးဂိုင်းတွေအနားမကပ်နိုင်အောင်လို့ကျမတို့ရဲ့တရားဥပဒေစိုးမိုးရေးအဖွဲ့တွေကအစဉ်တစိုက်စ조사နေကြတာပါမြန်မာပါဝင်တခြားနိုင်ငံတွေမှာလည်းအဲ့ဒီတရုတ်ဂိုင်းတွေရဲ့ရန်ကကာဝေးနိုင်အောင်ဆိုပြီးတော့အမေရိကန်ပြည်အောင်စုကပူးပေါင်းဆောင်ရွက်နေပါတယ်အမေရိကန်ပြည်အောင်စုရဲ့အဓိကစိုးရိမ်မတည်မှုကတော့အဲ့ဒီနိုင်ငံတကာရာဇဝတ်ဂိုင်းတွေကိုပါပဲအဲ့ဒီရာဇဝတ်ဂိုင်းတွေကဒီမိုကရေစီထုံးကားမှာကိုမလိုလားကြဘူးဆန့်ကျင်နေကြပြီးတော့တရားမဝင်လှုပ်ရှားမှုတွေနဲ့အန္တရာယ်ပေးနေကြလို့ပဲဖြစ်ပါရဲ့ရှင
်တကယ်တော့ဒီကနေ့မြန်မာနိုင်ငံဟာနိုင်ငံတကာမှာအင်မတန်ဖြစ်ပေခံရတဲ့နိုင်ငံတစ်ခုဖြစ်နေစဉ်မှားမယ်မဟုတ်ပါဘူးအထူးသဖြင့်နောက်တိုင်းဒီမိုကရေစီနိုင်ငံတွေကမြန်မာနိုင်ငံကိုစီးပွားရေးအချင်းတန်ခတ်ပိတ်ဆို့မှုတွေပုံစံအမျိုးမျိုးလုပ်ဖြစ်နေကြတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာတစ်ခါကလည်းပဲတိုင်းပြည်ရဲ့စီးရင်နံပါတ်နေရဲ့ပြည်တွင်းစစ်တွေဖြစ်နေတဲ့ဒီမိုကရေစီစံတန်ရှင်ရှင်နဲ့မဖြစ်နိုင်သေးဘူးဆိုတော့ဒီအချိန်မျိုးမှာမြန်မာနိုင်ငံအခုကြီးစိတ်အများကြီးလူတွေတို့ထင်ပါတယ်တခြားဘယ်လိုများနည်း
Well, Burma certainly doesn't have just the option of Chinese criminal activity. It's one thing to have Chinese legitimate Chinese investment in the country and to a certain extent,
ဒီမနက်ကအနေနဲ့ကြေရာဆွေးခိုင်းမျိုးလက်ခံတယ်လက်မခံဘူးဆိုပြီးရွေးချယ်ကြရမလို့လာတော့တည်ကြတာပေါ့ရှင်။နိုင်ငံအတွက်တရင်ဝင်တရုတ်ရင်းနှီးမြှုပ်နှံမှုကတော့တစိုးတစ်ခုတော့အတိုင်းအတာအထိတော့လိုအပ်ပါတယ်။တရုတ်ကမြန်မာနိုင်ငံမှာလိုအပ်နေတဲ့အဓိကကြတဲ့ဖွံ့ဖြိုးမှုစီမံကိန်းတွေကိုကန့်ကန့်ပြီးတော့စစ်လက်ကျမြန်မြန်အကောင့်ထဲထုတ်နိုင်မယ်ဆိုရင်တော့အကောင်းဆုံးပေါ့ရှင်။ဒါပေမဲ့တရုတ်ရာဆွေးခိုင်းနေတဲ့လက်နက်ကိုင်အဖွဲ့လေးနဲ့ပူးပေါင်းပြီးတော့စီးပွားရေးစနစ်ကြီးတစ်ခုလုံးကိုအခရီးတရားတွေနဲ့ညှဉ်းပန်းအောင်လုပ်မဲ့အဖြစ်ကတော့မြန်မာပြည်အတွက်မလိုအပ်ဘူးလေ။
ဆိုတဲ့သူရရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးကျွန်တော်နောက်တစ်ခုမေးချင်တယ်ကမြန်မာနိုင်ငံကဒီလက်နက်ကိုင်အဖွဲ့စည်းရည်နဲ့ပတ်သက်ပြီးတော့သူတို့ပြောခဲ့တဲ့ဒါကိုတရုတ်အနေနဲ့မြန်မာနိုင်ငံကအခုကြီးမတောင်းရင်သူတို့ကဝင်လာမှာမဟုတ်ဘူးတရုတ်ရဲ့အနေနဲ့မြန်မာကလည်းတောင်းမှာမဟုတ်ဘူးလို့ပြောဆိုတော့မြန်မာနိုင်ငံအစိုးရအနေနဲ့ကရောအယသအစိုးရအနေနဲ့တရုတ်ကွန်မြူနစ်ပါတီအစိုးရနဲ့အစိုးရချင်းချင်း government to government ဆက်ဆက်ပြီးတော့ဒီကိစ္စကိုအရင်ပြေဖို့တင်ပြတဲ့မြစ်တာခံရှင်ကဖြစ်နိုင်တဲ့အကြောင်းစီရထင်ပါသလ
ား China should try to rein it in without having to send police into Myanmar. I think that China should do something about it because it's going to establish a very bad
တတိယနိုင်ငံအနေနဲ့သူတို့ရဲ့ရဲတွေကိုမြန်မာပြည်ကိုစေလွှတ်မဲ့အစားသူတို့တည်ကြီးမှာပဲကြံတဲ့ကိုစူးစမ်းတင်နေလေ OBOR လို့ခေါ်တဲ့ဒီဖြစ်တဲ့ပိုးလမ်းမစီမံကိန်းကြီးနာမည်မပြည့်အောင်သူတို့ဒီအချိန်မှာတခုခုလှုပ်တင်နေပါလိမ့်တကယ်လို့ဒါဒီတတိယမြောက်ဆိုတဲ့ခိုင်းမျိုးကိုဖြစ်တဲ့ပိုးလမ်းမစီမံကိန်းမှာပြည်အစိုးရကလှုပ်ခွင့်ပေးခဲ့မယ်ဆိုရင်တော့အမှားကြီးမှားနိုင်ပါလေဒီခိုင်းတွေကအမှန်တော့ပြည်ဥစည်းမကြီးရဲ့အကျိုးစီးပွားလည်းမဟုတ်ပါဘူးဒီခိုင်းတွေကိုချိန်မုံပြကြရမှာပါ
ဟုတ်ကဲ့နောက်ဆုံးအနေနဲ့မိကျင်တာကတော့ပစီလာရေးသားတင်ပြတဲ့ပစီလာတို့ရေးသားတင်ပြတဲ့စာတမ်းဟာကုသင်းလေးလာပြီးတော့သူတို့စာပြုဆန်းစစ်ထားတဲ့စာတမ်းဆောင်လည်းဖြစ်ပါတယ်မြန်မာနိုင်ငံအတွက်လည်းအင်တန်အရေးကြီးပါတယ်နိုင်ငံတကာအတွက်တင်မကောက်ဘူးခေါ်လေအမေရိကန်ပြည်ထောင်စုအတွက်တင်မကောက်မြန်မာနိုင်ငံအတွက်ပို့ပို့ပြီးတော့အရေးကြီးပါတယ်ဆိုတော့ဒီစာတမ်းကမြန်မာအစိုးရအပေါ်မှာဘလောက်ထိဒီပေါ်သားတဲ့ဟူစီနာမဲ့ထင်ပါလေမြန်မာအစိုးရကိုဒီကိစ္စကိုထိကြရောအရေးယူဟန်တာလာအောင်ဘလော့ကွန်ဗင်းစ်ဖြစ်နေတယ်ဘလော့ကိသဘောပေါက်လာနေတယ်လို့ထင်ပါတယ်တခြားနိုင်ငံမှာအမေရိကန်အစိုးရလက်ရှိအစိုးရကဘလော့ကိသဘောပေါက်လာပြီးတော့ဒါကိုကလို့လုပ်ရမယ်၊ကူညီရမယ်ဆိုရဲအစီတရားမျိုးဝင်လာမယ်လို့ပြစ်တာထင်ပါတယ်ခင်ဗျာအဲ့ဒါနောက်ဆုံးနဲ့ပြောပြပါ
I have talked with officials there from time to time and the civilian elected officials are quite frustrated with it because they simply don't have the authority to control it.
ဒီမှာဒီကတာဝန်ရှိသူတွေနဲ့ကျမမကြခဏပြောပြပါရစေ။အရေးကောက်ခံရတာအစိုးရတာဝန်ရှိသူတွေအနေနဲ့ကလည်းသူတို့မှလုပ်ပိုင်ခွင့်မရှိတော့တိတ်ကိုစိတ်ပြင်းနေကြတာတွေ့ရပါတယ်။တည်ဆဲဥတွေအရာလည်းအကာအကွယ်ပေးထားတဲ့သဘောရှိပါတယ်။လက်ရှိအမေရိကန်အစိုးရအနေနဲ့လိုအပ်ရင်တော့လူလူလာလာပံ့ပိုးပေးမှာပါ။ဒါပေမဲ့လို့အကူအညီအတွက်အရင်မြစ်တိုင်ရက်ခံပန်ကြားဖို့တော့လိုတယ်လေ။ဒီတိုင်းဝင်ကူလို့တော့ဘယ်ဖြစ်ပါမလဲရှင်။ကျမအနေနဲ့ကလည်းအစိုးရကစားပြောပေးနေတာမဟုတ်ပါဘူး။အမျိုးသားဆိုရတာဝန်ရှိသူတယောက်အနေနဲ့ပြောပြတာပါကျမပန်ရုံးစဉ်ရှိတဲ့မြန်မာနိုင်ငံအတွက်တိတ်ဆိတ်ပူပြီးလို့အဲ့ဒီမှာဘာတွေဖြစ်နေကြလဲဆိုတာကိုကျမထောက်ပြနေတာဖြစ်ပါလိမ့်ရှင်